မြန်မာစစ်တပ်ရဲ့သတင်းထုတ်ပြန်မှုအားနည်းနေရခြင်းဟာတော်လှန်ရေးအစိုးရလက်ထက်ကစပြီးသတင်းထုတ်ပြန်ခြင်းမရှိသလောက်ရှားပါးတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။တပ်မတော်မှဒုတိယဗိုလ်မှူးကြီးအဆင့်တာဝန်ထမ်းဆောင်ခဲ့ပူးပြီးပြန်ကြားရေးဝန်ကြီးဌာနမှလည်းတာဝန်ယူခဲ့ပူးသူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေပြောပြတာကတော့
ဒီထုတ်ပြန်ဖို့ရာအကျွမ်းတဝင်မဖြစ်သေးလို့ပါ။အဲသူဘယ်တော့မှလည်းထုတ်ပြန်ခဲ့တာမဟုတ်လေဒီဆိုရှယ်လစ်ခေတ်တရားလုံးရဲ့ဒီဘက်ခေတ်ရဲ့တပ်မတော်ဆိုတာလက်ထက်မှာရဲ့ဒါတွေကတပ်မတော်ဘိုင်းဆိုင်ရာဆိုရင်ဘယ်သူမှမပြောကြဘူး။အဲဒါပေမဲ့အပြည့်အရထဲမှာတော့တီးကြတာပေါ့လေ။တီးပေမဲ့ official တီးတာမဟုတ်ဘူးပေါ့နော်။အဲအဲ့လိုမျိုးကိုဒါ officially legally အဲတရားဝင်ပြည်ထောင်ပြန်လာဟာကိုလုပ်ပေးတာဟာပိုကောင်းတဲ့ transparency ဖြစ်တာပေါ့ဗျာ
။တစ်စက်တည်းစာနယ်ဇင်းသမားဖြစ်သူဦးမြင့်ကျော်ကတော့မြန်မာပြည်ရဲ့ပြောင်းလဲနေတဲ့အပြောင်းလဲတွေမှာတပ်မတော်ကကြံခဲ့တဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုပါတယ
်။လောက်ခဲ့တဲ့တွေ့ကြုံလည်းမရှိဘူး။အဲ့လိုမျိုးတာဝန်ပေးတာလည်းမရှိဘူးပေါ့နော်။အဲ့ဒီဟာတပ်မတော်ရဲ့အာဏာချက်အာဏာချက်လို့ပြောမှာအခုကျွန်တော်တို့ဒေသမီဒီယာပွင့်လင်းလာတယ်ပို့ပြီးတော့မေးလာငြမ်းလာတယ်တခြားနေရာတွေကသူ့ထက်ဆိုင်မေးလို့ရလာတဲ့အချိန်မှာတက်ကတော့ဟိုတက်မလို့လည်းပတ်သက်တာနောက်ကျဆုံးဖြစ်နေတာပေါ့နော်နောက်ဆုံးမှဖြစ်နေအဲ့ဒါအဓိကပြဿနာပဲသူတို့လည်းအရင်မလုပ်လာဘူးအခုချိန်ထိလုပ်ဖို့မှာသူတို့မှာဟိုမကျွမ်းကျင်နိုင်တာတွေမဆုံးဖြတ်နိုင်တဲ့အဲ့ဒီစနစ်တည်းရဲ့ mechanism တည်းကသူတို့မှမရှိသေးဘူ
းဦးမြင့်ကျော်ပြောပြသွားတာပါထိုင်းနိုင်ငံမှာအခြေစိုက်တဲ့ရှမ်းသတင်းဌာနကဥခွန်ဆိုင်ကတော့မြန်မာပြည်စစ်တပ်ဟာတခြားနိုင်ငံကစစ်တပ်နဲ့တော်တော်လေးကိုခြားနားနေတာဖြစ်တယ်လို့သူ့အမြင်ကိုပြောပြပါတယ်
လိပ္ပံနိုင်ငံတွေကစစ်တပ်ကသူတို့က professional အနေနဲ့သူတို့ကနေတာ။ဗမာကျတော့ဒီဗမာစစ်တပ်ဟာသူကနိုင်ငံရေးထဲမှာသူကလုံးဝပါဝင်နေတယ်။ပါဝင်ရင်တွေမကဘူး။ဥဆောင်တဲ့ကန္တမှာပါဝင်နေတယ်။ဥဆောင်တဲ့ကန္တမှာပါဝင်နေဆိုတာသူက2008ခြေကဥပဒေမှာပြဋ္ဌာန်းထားပြီးသားဖြစ်တယ်။အဲ့ဒီတော့သူ့အနေနဲ့လူထုနဲ့ထိတွေ့တာမျိုးနဗမဒီမီဒီယာနဲ့ထိတွေ့ပြတာမျိုးလုပ်ဖို့မလိုဘူးအဲ့လိုမျိုးမြင်လို့ရှိရင်တော့မှားလိမ့်မယ်လို့ကျွန်တော်ထင်တယ်နော
်ဟုတ်ကဲ့
ဘာဖြစ်လို့လဲဆိုတော့သူကနိုင်ငံကြီးကန္တမှာသူကခေါင်းဥဆောင်မှုမှာပါဝင်နေတာ哦အဲ့ဒီတော့သူ့မှာလုပ်တဲ့လေလုပ်တဲ့နေရာမှာလည်းသူကစနစ်တကျအစီအစဉ်ကြကြလုပ်သွားဖို့နဲ့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဥခွန်ဆိုင်ပြောပြသွားတာပါဒါအပြင်တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတင်ပြရမှာလဲစစ်တပ်ကထုတ်ပြန်တဲ့သတင်းတွေဟာနောက်ကျတယ်လို့မှားယွင်းမှုတွေလည်းအများအပြားရှိတယ်လို့ဆိုပါတယ်ဒီလိုဖြစ်ရတာနဲ့ပတ်သက်ပြီးအခုလို့ပြောပါတယ
်သူကနှမျိုးဖြစ်နိုင်ပါတယ်တစ်မျိုးကဘာလဲဆိုတော့ဒီအောက်ဖက်ကနေပြီးတော့မှသူတို့ကအထက်ကိုတင်ပြတာကတစ်မျိုးဖြစ်တယ်နော်အဲ့ဒီတော့သူတို့တင်အဲ့ဒီတင်ပြတဲ့အပေါ်မှာသူတို့ကဒီကင်မရာထုတ်ပြန်ကြညာတာလားနေဥစားတစ်ခုပါနောက်တစ်ခုကပါလဲဆိုတော့ကျွန်တော်တို့ဒီအများဖြင့်ကျွန်တော်တို့ဒီပင်တရင်ဌာနကရတယ်ဥမာရှမ်းတရင်ဌာနကရတယ်ဆိုတော့တို့စစ်တပ်ကနေတရရလာတာမဟုတ်ဘူးတို့ကတော့လူထုဘက်ကလာတယ်ဒါမှမဟုတ်ဒီပြည်သူစစ်တွေဘက်ကနေလာတယ်ဒါမှမဟုတ်အတိုက်ခံဒီတိုက်ခတ်တဲ့ဘက်ကနေလာတယ်ဆိုတော့သူကတစ်မျိုးဖြစ်တာပေါ့ဗျာနော်အဲ့ဒီတော့ဒီကျွန်တော်တို့အခုပြီးခဲ့တဲ့တိုက်ပွဲတွေတော်တော်များများကြည့်မယ်ဆိုလို့ရှိရင်အမြင်ဟာဖြင့်အထက်ကရတဲ့တရင်တွေဟာတိုက်ပွဲတရင်တွေဟာသူကဥပဒေအရာရှိတွေကသူတို့ကအရေးယူမှာကြောက်ပြုံးမှာတခါလေသူတို့ကဒီလှုပ်ကြမှာမှသူတို့တင်ပြတာတွေတော်တော်များများကိုကျွန်တော်အမြဲတမ်းသိနေရပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေပြောတာကတော့
သာနေစင်းသမားတွေဟိုလေတမတော်ရဲ့စခန်းမျိုးလိုက်လံပြီးတော့ခေါ်ယူပြီးတော့တရေယူသေးတာတွေပါလေအဲ့ကျွန်တော်တို့ကလုပ်တင်တယ်နိုင်ငံတကာမှလည်းလုပ်တာပဲလေဒီမှာသူတို့ခြေရာစခန်းတွေဘယ်ဘက်ဖြစ်တဲ့နေရာကြီးကိုလိုက်ပြီးတရေနေရာဝင်ရေးယူပေးတဲ့လူတွေရှိတယ်။ဟိုအဲ့လိုကျွန်တော်တို့ဖြစ်နေခြင်းနဲ့ဟိုကျွန်တော်တို့ကအခုအားကကျွန်တော်တို့ကယူလို့မရတဲ့ခါကျတော့ကပုံနေမယ်နေပြီးတဲ့မှာသွားပြီးတော့တရေယူပြီးတော့ပုံရိုက်ပြီးတော့ကြော်ညာပေးတယ်လို့ဖြစ်နေတယ်ကျွန်တော်အဲ့ဒါကြောင့်သိမဖြစ်သေးခြင်းမှု
ဦးလာဆွေပြောပြသွားတာပါစာနယ်ဇင်းသမားတွေအနေနဲ့ပြည်သူတွေအချိန်နဲ့တပြေးညီသတင်းတွေရရှိနိုင်မှုအတွက်စစ်တပ်အနေနဲ့တခြားနိုင်ငံတွေမှာလိုပြောရေးဆိုခွင့်ရှိသူတွေတတ်တတ်မှတ်မှတ်ထားရှိပြီးဆောင်ရွက်ပေးသင့်တယ်လို့ယူဆနေကြပါတယ်ခင်ဗျာ